အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖြတ်ဖို့ကြံစည်မှုဆွတ်ဆွဲချက်တွေကိုတရားရင်ဆိုင်အဖမ်းဆီးခံဖို့ကြံစည်ပရင်းနေကအတ္တလန်တာကိုရောက်ရှိသွားပါတယ်။ထရန့်ဟာနယူးဂျာစီကသူပိုင်တဲ့ဂေါက်ကွင်းအပန်းဖြေစခန်းကနေအတ္တလန်တာပြည်နယ်ဖူလ်တန်ခရိုင်အချင်းထောင်ကိုသွားပြီးအဖမ်းခံမှာဖြစ်ပါတယ်။လက်ပွေနဲ့မှတ်တမ်းဓာတ်ပုံရယူပြီးရင်ဖူလ်တန်ခရိုင်အစိုးရရှေ့နေဖာနီဝီစလပ်နဲ့ဒီသတင်းပတ်အစောပိုင်းမှာညှိနှိုင်းထားတဲ့အတိုင်းဒေါ်လာ2,000,000အာမခံတင်ပြီးပြင်ပကနေအမှုရင်ဆိုင်ဖို့ပြန်လဲလွတ်မြောက်လာဖို့ရှိပါတယ်။လာမယ့်2024ခုနှစ်မှာ Republican သမ္မတလောင်းအဖြစ်ထိပ်ဆုံးကရည်ပန်းစနေတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာပြီးခဲ့တဲ့5လအတွင်း4ချိန်မြောက်တရားစွဲဆိုခံရတာဖြစ်ပါတယ်။ရာဇဝတ်မှုကျိုးလွန်တယ်ဆိုတဲ့စွပ်စွဲချက်တစ်ခုခုနဲ့တရားစွဲဆိုခံရတာမျိုးအရင်သမ္မတတွေထဲမှာမရှိခဲ့ဘူးပါဘူးသမ္မတဟောင်းထရမ့်ကိုတော့ဆွဆွဲချက်၄ခုနဲ့အမှုပေါင်း62ခုရင်ဆိုင်နေရပါတယ်ထရမ့်ဟာအခုနောက်ဆုံးဂျော်ဂျီယာပြည်နယ်တစ်ခုထဲမှာတင်အမှု73ခုနဲ့ရင်ဆိုင်နေရပြီးထရမ့်နဲ့အတူတွဲဘက်တရားခံဖြစ်ဆွဆွဲခံရတဲ့18ဦးကိုအောက်တိုဘာ23ရက်မှာအစိုးရရှေ့နေတွေကစတင်ရုံးတင်စစ်ဆေးဖို့တောင်းဆိုထားပါတယ်ဒီလိုနှစ်လတာအတွင်းရုံးချင်းစတင်စစ်ဆေးမှာကိုထရမ့်နဲ့အပေါင်းအပါဖြင့်ဆွဆွဲခံထားရသူတွေဘက်ကပြန်လည်ကန့်ကွက်နေပါတယ်ဖူတန်ခရိုင်အထက်တန်းတရားရုံးတရားသူကြီးစကော့မက်ဖီကတော့အမှုစစ်ဆေးမရက်ကိုဆုံးဖြတ်ရွေးချယ်သွားမှာဖြစ်ပါတယ်